ပြီးခဲ့တဲ့ဂျပန်အတွင်းစင်ကာပူကိုရီးယားဂျပန်ထိုင်းမလေးရှားစတဲ့နိုင်ငံတွေမှာလာမယ့်နိုဝင်ဘာလ8ရက်နေ့ရွေးကောက်ပွဲအတွက်မြန်မာနိုင်ငံသားတွေတိုတင်ပဲပြီးခဲ့ကြပါတယ်2010ရွေးကောက်ပွဲမှာပြည်ပရောက်မြန်မာနိုင်ငံသား6000ကျော်သာမဲပေးခဲ့ပေမဲ့လာမယ့်ရွေးကောက်ပွဲအတွက်တိုတင်ပဲပေးဖို့လျှောက်ထားသူဟာ3,400ကျော်ရှိပြီးအချက်လက်မပြည့်စုံတာကြောင့်ပယ်ချခံရသူ4,000နီးပါးရှိတယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကပြောပါတယ်။ဒါအပြင်ကြိုတင်မဲ့ပေးဖို့အတွက်လျှောက်ထားတဲ့ပုံစံ15တွေကိုအပြန်အလှန်ပေးဖို့ရမှာဆက်သွယ်ရေးစနစ်ကြောင့်နောက်ကျပြီးမှရောက်လာတာတွေရှိတယ်လို့ဦးတင်ထွန်းကပြောပါတယ်။ဒီ
ဒီပါဒိဋ္ဌာရီကြံခဲ့လို့မပေးနိုင်တာဆိုတော့လည်းမဟုတ်ပါဘူး။ကျွန်တော်တို့တွေရဲ့ဒီဆက်သွယ်မှုစနစ်ရအချို့ပုံစံ15များဒီနောက်ကျမှရောက်သွားပါတယ်။တော့ပြန်ဖို့တဲ့အချိန်မှာနောက်ကျတဲ့အတွက်ကြောင့်အချို့တွေကျွန်တော်တို့အချိန်မမီပါဘူး။ဒါပေမဲ့သူတို့တော်တော်လေးပါ
ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်မဲနဲ့ပတ်သက်ပြီးကော်မရှင်ရုံးခွဲအစဉ်အဆက်ကဝန်ထမ်းတွေဟာတွေ့ကြုံနေတာကြောင့်အခက်အခဲရှိတာဖြစ်တယ်လို့လည်းဦးတင်ထွန်းကပြောပါရစေ။
ကျွန်တော်တို့ဒီမြို့နယ်ကော်မရှင်ခွဲနဲ့ရက်ကြီးကိုဝဲတွေရောကျွန်တော်တို့ကိုယ်တိုင်ရောကျွန်တော်တို့အတွေ့အကြုံနေပါတယ်။ပြောမယ်ဆိုရင်ဒီပြည်ပဒီကြိုတင်လက်မှတ်ပေးတဲ့စနစ်ကိုဒီလုပ်ငန်းစဉ်ကဒီမြို့နယ်တွေရက်ကြီးတွေမှာအတွေ့အကြုံမရှိပါဘူး။ဒါကပထမဆုံးတွေ့ကြုံရတဲ့အတွေ့အကြုံပါပဲ။နောက်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ2015အထွေထွေရွေးကောက်ပွဲဟာကျွန်တော်တို့နိုင်ငံမှာအရင်လုပ်ခဲ့မှုတဲ့ရွေးကောက်ပွဲနဲ့မတူတဲ့ထူးခြားတဲ့ဝိသေသတွေနဲ့အများကြီးပြည့်စုံနေတဲ့ဒါရွေးကောက်ပွဲလည်းဖြစ်ပါတယ်။ကျွန်တော်တို့တွေကဒီလိုအခက်အခဲတွေရှိရင်ရှိများတော့လည်းပဲကျွန်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နောက်ကျွန်တော်မြို့နယ်ကော်မရှင်နဲ့ရက်ကြီးကော်မရှင်ဖွဲ့ခွဲများကကျွန်တော်တို့အစွမ်းဆောင်နိုင်ဆုံးကျွန်တော်အတတ်နိုင်ဆုံးကျွန်တော်တို့အကောင်းဆုံးဆောင်ရွက်ခဲ့ကြပါတယ်။ထို့နည်းတူပဲဒီနိုင်ငံကြီးဝန်ကြီးဌာနကလည်းဒီတန်ယုံတွေရောနိုင်ငံကြီးဝန်ကြီးဌာနတို့တို့စီလည်းဝန်ထမ်းများစီလည်းဌာနများစီလည်းကျွန်တော်တက်နိုင်နေမြအကောင်းဆုံးဆောင်ခဲ့ကြပါမယ်
။လာမယ့်ရွေးကောက်ပွဲနေ့မှာမဲပေးချိန်ကိုမနေ့6နာရီကနေညနေ4နာရီအထိသတ်မှတ်ထားပါရယ်။မဲပေးမဲ့သူ3000လောက်ရှိမဲ့မဲယုံတွေမှာသတ်မှတ်ချိန်အတွင်းမဲပေးခွင့်ရှိသူအလုံးမဲပေးနိုင်မှာကိုစိုးရိမ်မှုတွေရှိနေတဲ့အပေါ်ကော်မရှင်ရဲ့ပြင်ဆင်နေမှုတွေကိုသတင်းတော့တူကမေးမြန်းခဲ့ရမှာပြည်တော်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးတောင်းလိုင်ကမဲပရဝုံအတွင်းရှိနေသူတွေကိုမဲယုံပိတ်ချိန်ကျော်လွန်သွားလဲမဲပေးခွင့်ပြုမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ
်မဲယုံပရဝုံဆိုတာရှိနော်မဲယုံကမနေ့6နာရီဖွင့်ပြီးညနေ4နာရီပိတ်သို့တော့မဲယုံပရဝုံဆိုတဲ့အထဲမှာရောက်နေတဲ့လူတွေကြရင်ကျွန်တော်တို့ကမဲယုံကအဲ့ဒီချိန်ကျရင်သူကအနောက်လို့မဲယုံပိတ်တော့မဲပေးမဲ့လို့ရှိသေးလားလို့မေးတယ်မဲရင်ဒီပရဝုံနဲ့ကလူကကြံနေရင်သူတို့ကို list ကောက်ပြီးရင်တော့ဒီလူတွေကိုတော့မဲယုံပိတ်ချိန်ကျော်လွန်ပြီးတော့ pass လုပ်တယ်ဒါကျွန်တော်တို့ကိုယ်တွေထဲမှာပြတ်တန်းတာအဲ့ဒီကြောင့်မဲပေးပိုင်ခွင့်ကတော့ social မှာ
ဒါအပြင်လာမယ့်နိုဝင်ဘာ2ရက်မှာအပိသက်မဲစင်းကိုကြီးညာမှာဖြစ်ပြီးအဲ့ဒီစင်းမှာနာမည်မပါသူတွေဟာရွေးကောက်ပွဲနေ့မှာမဲပေးခွင့်ရှိမှာမဟုတ်ဘူးလို့လည်းဦးတင်ထွန်းကပြောပါရယ
်ကျွန်တော်ဒီ2ရက်နေမှာထွက်ပါလိမ့်မယ်။ဘာကြောင့်အတိအကျမပြောနိုင်လဲဆိုတော့ကျွန်တော်တို့ကပထမအကြိမ်ကျွန်တော်မဲစင်း14ရက်နေ့ကနေကျွန်တော်29ကြီးညာပေးလိုက်တာရှိတယ်။အဲ့ဒီမှာကျွန်တော်ဘာတွေတိုးလာလဲဆိုတဲ့အခါကျတော့ကြံခဲ့တဲ့လူတွေကပုံစံ3နဲ့ထပ်လျှောက်လာတာရှိတယ်။နောက်တစ်ခါကျွန်တော်တို့တခြားမဲစနက်နေရာနေပြီးတော့မှပြောင်းလာတာတွေရှိတယ်။အဲ့ဒါကြောင့်3ပါကြီးနဲ့ကျွန်တော်လက်ခံထားတာတွေရှိတယ်ပေါ့နော်။ကျွန်တော်တို့ဒီပုံစံ3နေ3ပါကြီးနဲ့တင်တဲ့ဟာတွေအားလုံးကျွန်တော်တို့ပြန်ပြီးတော့ကျွန်တော်ရိုက်နေပါပြီ။ကျွန်တော်2ရက်နေမှာကျွန်တော်တို့ရက်ွက်ကော်မရှင်ညုံးမှာကတ်ပါလိမ့်မယ်။နောက်6ရက်နဲ့9ရက်မှာကျွန်တော်မဲယုံမှာထပ်ကတ်ပြီးပါမယ
်။နေမီမတီငိန်တာကြောင့်ရွေးကောက်ပွဲမကျင်းပနိုင်ပေမဲ့ဆန္ဒနယ်တွေကိုဒီကနေ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့ညနေပိုင်းမှာတော့မိုင်းရှုနဲ့ကျေးတိမြို့နယ်တို့မှာရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပါတယ်။ဒါအပြင်တန်ရမ်းမြို့နယ်နဲ့ဟိုပန်မြို့နယ်တို့ကကျေးရွာအုပ်စု50လောက်မှာရွေးကောက်ပွဲမကျင်းပနိုင်တဲ့အကြောင်းလဲပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပါတယ်ခင်ဗျာ။